၆လုံးမြူပစ္စတိုအစရှိတဲ့လက်တစ်ဖက်ထဲနဲ့ကင်ကျင်းလို့ရတဲ့ကျောင်းသူတင်နေတွေပါဝင်တင်နေတွေကိုပိတ်ပင်တဲ့ဥပဒေချက်ကိုကနေဒါဆွေကမေလ30ရက်တနင်္လာနေ့မှာတင်သွင်းလိုက်ပါတယ်ဒီဥပဒေမှာကြီးကပ်ရဲ့စွမ်းရည်ကိုလည်းကန့်တတ်ထားသလိုတင်နေတဲ့စင်တူတဲ့ကစားစရာတွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်ရောင်းဝယ်လွှဲပြောင်းတင်သွင်းတာတွေအားလုံးကိုပိတ်ပင်လိုက်တာပါ
Canada Wujijou Justice Trudeau ကအခုလည်းပြောပါတယ် Experts and chiefs of police have been calling for years and we're acting.
ဆောင်းဝင်းတွေကြမ်းချင်းတူတွေနဲ့ရတပ်ဖွဲ့အကြီးအကဲတွေကနှစ်ပေါင်းများစွာလှုပ်ဆောင်မှုတောင်းဆိုနေတဲ့ကိစ္စဖြစ်ပါတယ်။သူတို့ရဲ့အကြံပြုချက်တွေအတိုင်းကျွန်တော်တို့ကလှုပ်ဆောင်ခဲ့တာပါလို့ Justice Trudeau ကပြောသွားခဲ့တာပါ။တိုင်းငါလုံးရွေးကောက်ပွဲလုပ်နေတဲ့အချိန်မှာမနစ်ကဒီဥပဒေကိုကြောင်ထိုးထားခဲ့ကြပါတယ်။အခုအချက်တချို့ကိုဖြစ်ဆက်ပြင်ဆင်ပြီးထပ်မံတင်သွင်းတာဖြစ်ပါတယ်။အမေရိကန်နိုင်ငံတက်ဆတ်ပြည်နယ်ယူဘာရီမြို့မှာကလေး16ယောက်ပြစ်သက်ခံရပြီးတဲ့နောက်တပတ်ကြာမှကနေဒါဝန်ကြီးချုပ်ကအခုလိုအရေးယူဆောင်ရွက်လိုက်တာပါတင်တပ်ပြအကစားသမားတွေနဲ့လုံခြုံရေးဝန်ထမ်းတွေအတွက်တော့ဒီဥပဒေမှာထွင်းချက်ပေးထားပါတယ်တင်တပ်ပတ်ဆိုင်ပြီးသူတွေကိုလည်းဆက်လက်ပိုက်ဆိုင်ခွင့်ပြုထားပါတယ်ကနေဒါနိုင်ငံရဲ့လက်နက်ကင်ဆောင်မှုဥပဒေဟာအမေရိကန်ဥပဒေထက်ပိုမိုတင်ကျပ်ပါတယ်တင်တပ်နဲ့လူသတ်မှုကအမေရိကန်မှာဖြစ်တာရဲ့ငါးပုံတစ်ပုံပဲရှိတာပါဒါပေမဲ့တခြားချမ်းသာတဲ့နိုင်ငံတွေတဲ့ပို့ပြီးမြန်မာနေပါပဲကနေဒါမှာတင်တဲ့တိုက်ခတ်တဲ့လူသတ်မှုကဩစတြေးလျတဲ့ငါးစားများနေပါတယ်